မနေ့ကကျင်းပတဲ့ထိုင်းဆိုးရစီစဉ်တဲ့ဝင်းကြီးအဆင့်မြမအရေးအလွတ်သဘောဆွေးနွေးပွဲကတော့ရက်လက်အဖြစ်တစုံတရာမရှိပြီးသွားခဲ့ပါတယ်။မြမစစ်ကောင်စီနိုင်ငံသားဝင်းကြီးကိုပါဖိတ်ကြားထားတဲ့အတွက်အာဆီယံနိုင်ငံတချို့တက်ရောက်ဖို့ညှဉ်းဆန်းတဲ့အပြင်တက်လာတဲ့အာဆီယံနိုင်ငံတွေကလည်းဝင်းကြီးအဆင့်အစားအဆင့်မြင့်ကိုယ်စားလှယ်တွေပဲလွတ်ခဲ့ကြတာပါ။ဒီဆွေးနွေးပွဲနဲ့ပတ်သက်လို့တုံ့ပြန်ချက်တွေစုစည်းထားတာကိုမတ်သိကြီးထိုင်ပြောပြပါမှာ။
မြန်မာရေအလွတ်သဘောဆွေးနွေးပွဲကိုထိုင်းနိုင်ငံပတ်တရားမြို့မှာကနေဦးအဖြစ်ဇွန်လ18ရက်နဲ့19ရက်နှစ်ရက်တာဆွေးနွေးသွားမယ်ဆိုပြီးထိုင်းဆိုရဘက်ကအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကိုတက်ရောက်ဖို့ဖိတ်ကြားခဲ့ပါတယ်။ဒီအပေါ်မှာကန့်ကွက်မှုတွေနဲ့အတူဝေဖန်တာတွေရှိခဲ့ပြီးဆွေးနွေးပွဲကိုလည်းတရက်နောက်ဆုတ်ပြီးဇွန်လ19ရက်နေ့မှာပဲကျင်းပသွားပါတယ်။မြန်မာနိုင်ငံတွင်ပဋိပက္ခတွေဟာအင်းကြီးချင်းထိုင်းနိုင်ငံအတွက်တခြားနိုင်ငံတွေထက်ထိခိုက်မှုရှိနေတယ်ဆိုပြီးထိုင်းနိုင်ငံခြားရေးဝန်ကြီးကခုခံရှင်းလင်းခဲ့ပါတယ်။အာဆီယံဝန်ကြီးအဆင့်အလို့သဘောဆွေးနွေးပွဲဆိုပေမဲ့မြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးနဲ့အတူထိုင်းနဲ့လာအိုနိုင်ငံခြားရေးဝန်ကြီးတွေပဲတက်ရောက်ပါတယ်။နိုင်ငံတချို့ကတော့အဆင့်မြင့်ကိုယ်စားလှယ်ပဲဆစ်လွတ်ပါတယ်။အစည်းအဝေးကတော့ရလဒ်တစုံတရာမရှိခဲ့ဘူးလို့ထိုင်းနိုင်ငံခြားရေးဝန်ကြီးပြောခဲ့ပါတယ်။အခုလိုထိုင်းနိုင်ငံကပြုလုပ်မဲ့အလို့သဘောဆွေးနွေးပွဲကြောင့်ထိုင်းမြန်မာနှစ်နိုင်ငံဆက်ဆံရေးအခြေအနေနဲ့ပတ်သက်လို့မြန်မာရေလှုပ်ရှားဆောင်ရွက်နေသူကိုရဲကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။နှစ်နိုင်ငံကြားဒုစရတရားမှုရှိမယ်လို့ကျွန်တော်ထင်လို့ပါလေ။ဘာကြောင့်လဲဆိုတော့အခုထိုင်းအိမ်ဆောင်အစိုးရအနေနဲ့ခုလုပ်တဲ့ဟာကကိုရဲကောက်ပွဲမှာနိုင်ရထားတဲ့အမတ်တွေကိုတိုင်ထိုင်းနိုင်ငံရဲ့သမားတွေကိုတိုင်ပြီးတော့ပြင်းပြထန်ထန်ဝေဖန်နေတာရှိတယ်။ဒါမျိုးမလုပ်သင့်ဘူး။နော်အတိတ်လာမယ့်အစိုးရဖွဲ့တွေပဲလုပ်သိတယ်ဆိုတဲ့ဟာမျိုးပေါ့လေဒီအာဆီယံမှာရှိတဲ့အခြေအနေအမှတ်တရပါဒါကအာဆီယံရောမြန်မာပြည်သူတွေကသစ္စာဖောက်တဲ့လူရဖြစ်တယ်ဆိုတဲ့ဟာမျိုးသူတို့ဝေဖန်ကြတာမျိုးရှိပါတယ်ဒါကြောင့်ထိုင်းစစ်တပ်ဥဆောင်တဲ့အစိုးရပေါ့လေအိမ်ဆောင်အစိုးရဆိုတာအာဏာသိမ်းထားတဲ့ဒါအာဏာရှင်တွေပဲလေအဲ့တော့ထိုင်းစစ်အာဏာရှင်တွေကမြန်မာစစ်အာဏာရှင်တွေကိုနော်သူတို့ဆင်းခါနေနော်သူတို့ရာထူးတက်တန်းကုန်ခါနေသူတို့ရဲ့အခွင့်အာဏာကုန်ခံပြီးမှနော်သူတို့ရဲ့ရှိနေသေးတဲ့အခွင့်အာဏာကိုနော်ရတဲ့လောက်အတုံးချပြီးတော့အာနာရှင်ချင်းချင်းဖိမသွားတာလို့ပဲကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျာ
အာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကတော့ထိုင်းနိုင်ငံရဲ့အခုလိုစီစဉ်မှုကိုစိတ်ပျက်မိတယ်လို့ပြောတဲ့အကြောင်းထိုင်းနိုင်ငံခြားရေးဝန်ကြီးကိုယ်တိုင်ကပြောခဲ့ပါတယ်စင်ကာပူမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံကလည်းဆွေးနွေးပွဲတက်ရောက်ဖို့ညှင်းဆိုခဲ့ပါတယ်ထိုင်းဆွေရဘက်ကတော့အခုဆွေးနွေးပွဲဟာအာဆီယံအသင်းအနေနဲ့စီစဉ်တာမဟုတ်ဘဲဒေတာရင်းအချို့အတွက်ရည်ရွယ်တာဖြစ်တယ်လို့ပြောပါတယ်မြမရေလှုပ်ခတ်မှုဟာတခြားနိုင်ငံတွေထက်နယ်နိမိတ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံကပိုပြီးထိခိုက်တယ်လို့ထိုင်းနိုင်ငံခြားရေးဝန်ကြီးကလည်းပြောထားပါတယ်ထိုင်းနိုင်ငံကစီစဉ်တဲ့တတိယအချိန်မြောက်အစည်းအဝေးအပေါ်မြန်မာနိုင်ငံရက်ဖက်အဖွဲ့ပေါင်း316ဖွဲ့ကလည်းအိတ်ဖွင့်စာပို့ပြီးရှုတ်ချထားပါတယ်ထိုင်းနိုင်ငံအိမ်ဆောင်အစိုးရအနေနဲ့အခုအစည်းအဝေးကိုချက်ချင်းဖြတ်သိမ်းပေးဖို့တောင်းဆိုထားတဲ့ရက်ဖက်အဖွဲ300ကျော်ကိုစားပြောရေးဆိုခွင့်ရှိသူဆော့ LS ကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်လက်ရှိထိုင်းအိမ်ဆောင်ဆွေရအနေနဲ့လှုပ်ရှားမှုကကြီးကြီးမားမားအရှိလာနိုင်မယ်လို့တော့မထင်ဘူးပေါ့နော်ဒါပေမဲ့တစ်ခုပဲရှိတာကတရုတ်နဲ့အိန္ဒိယကနေပြီးတော့မှဒီစီနီဘွေးမှာပါလာမယ်တရားဝင်ပြောဆိုလာမယ်တရားဝင်စစ်ကောင်စီကိုကြည်ကြည်ပြပြလက်ခံလာနိုင်မယ်ဆိုတော့အာဆီယံအတွက်ဖိအားတွေဖြစ်လာနိုင်တယ်ပေါ့နော်ဒါပေမဲ့လည်းကျွန်တော်ထင်တာကတော့အာဆီယံကတော့သူတို့ရဲ့နဲ့မူငါချဲ့ပေါ်ချိခံပြီးတော့မှစစ်ကောင်စီကကိုလည်းရှိဒီတစ်ခုမှအကောင့်တယ်မဖော်တဲ့အပေါ်မှာစစ်ကောင်စီကိုအရေးတက်ပြလက်ခံအစိုးရတရားအနေနဲ့လက်ခံဆွေးနွေးဖို့ကျွန်တော်ထင်တယ်ကအာဆီယံနေတယ်လို့မှမဟုတ်ဘူးအဓိကကျွန်တော်တို့စောင့်ကြည့်ရမှာကတရုတ်နဲ့အိန္ဒိယကဒီဆွေးနွေးပွဲမှာဘလောက်တိုင်းတာအထိထည့်တဲ့ဝေပါလာနိုင်မလဲပေါ့နော်ဒီအာဆီယံနိုင်ငံတချို့ကလည်းလက်မခံဘူးဆိုရင်တော့ကျွန်တော်ထင်တာတရုတ်နဲ့အိန္ဒိယတို့ကလည်းဒါကိုထဲထဲဝေဝေတရားဝင်တိုက်တိုက်တိုးတိုးနဲ့ပါလာဖို့လေသူတို့တွေခက်ခဲနိုင်တယ်ပေါ့နော်ဒါကတော့ဖြစ်နိုင်ခြေရှိတဲ့အလားလားပေါ့
ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းထိုင်းနိုင်ငံကအခုလိုမြန်မာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးကိုဖိတ်ကြားခဲ့တဲ့အပေါ်စိတ်ပြက်ရသလိုဒီအစည်းအဝေးကိုဖျက်သိမ်းပေးဖို့နဲ့ဖိတ်ကြားခံရတဲ့အဖွဲ့ဝင်နိုင်ငံတွေကိုမတက်ရောက်ဖို့တောင်းဆိုထားပါတယ်